ပြီးခဲ့တဲ့နှစ်ဝမ်မှာအချိန်ပြည်သူ့လွှတ်တော်အစည်းအဝေးအတွင်းမှာပြင်ဆင်ချက်တချို့နဲ့အတည်ပြုထားတဲ့ပုံမှန်ဆက်ရှိကိုဒီကနေ့ကျင်းပတဲ့အမျိုးသားလွှတ်တော်မှာလည်းအတည်ပြုလိုက်ပြီလို့လာရှိုးမြို့နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆမ်းမင်းကပြောပါရယ်။ဒါကြောင့်မလို့အခုပြင်ဆင်ထားတဲ့ပုံမှန်ဆက်ရှိဥပဒေချမ်းကိုတော့လာမယ့်ပြည်တော်စုလွှတ်တော်အတွင်းမှာလည်းအတည်ပြုနိုင်ဖို့အတွက်အခြေအနေများနေပြီလို့လည်းဆိုပါရယ်
။ရပြည်သူတည်တဲ့အတိုင်းပဲနော်။ဒီပြည်သူ့လွှတ်တော်ကဒီပုံမှန်ဆက်ရှိကိုအတည်ပြုပြီးဆိုကျွန်တော်တို့အမျိုးသားကိုပြန်ပြီးတော့ပြန်လဲပြေးပို့လာတော့ပေါ့နော်ပြန်လဲပြေးပို့လာတော့ကျွန်တော်တို့အမျိုးသားကလည်းဒါဒီပုံမှန်ဆက်ရှိကိုအတီးပြူတဲ့အကြောင်းဒီနေ့ကျွန်တော်တို့အမျိုးသားလွတ်တော်မှာကျွန်တော်တို့အတီးပြူလိုက်တော့ပေါ့ဒီလိုအတီးပြူပြီးဤနောက်ပိုင်းမှာဆိုရင်ဒီပြည်တော်စုမှာလည်းအလိုလျှောက်ခြေနေကောင်းသွားမဲ့ပုံစံပေါ့လေနော်
အခုပုံမှန်ဆက်ရှိဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီခြင်းမရှိဘူးဆိုပြီးတော့ပယ်ဖျက်ဖို့အထိပြောဆိုနေကြတာရှိပေမဲ့ပြင်ဆင်ချက်တချို့နဲ့အတူပြီးခဲ့တဲ့မလ9ရက်နေ့ကပြည်သူ့လွှတ်တော်ကနေအဲ့ဒီဥပဒေချမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်။ခွင့်ပြုချက်မယူဘဲနဲ့ဆန္ဒပြမယ်ဆိုရင်ထောင်ဒဏ်6လကြာခံနိုင်ွယ်ရှိရဲဆိုရဲအခုငြိမ်းချမ်းစွာစုဝေးကွင်းနဲ့စီတန်းလှည့်လည်ဝင်ဆိုင်ရာဥပဒေချမ်းကိုအခုတော့ခွင့်ပြုချက်မလိုဘဲနဲ့9ရက်ကြိုတင်အကြောင်းကြားဖို့အတွက်ပြင်ဆင်ထားတာဖြစ်ပါတယ်။အခုပြင်ဆင်ထားတဲ့ပုံမှန်ဆက်ရှိထဲမှာမူလဥပဒေတွေမှာပါဝင်တဲ့ထောင်ဒဏ်တွေကိုလည်းရှော့ချထားတာတွေလည်းပါဝင်ပါတယ်
။စီစမ်းလက်လည်းခွင့်ပြုမယ်ဆိုရင်တော့ဟိုသက်ဆိုင်ရာဌာနကိုကျွန်တော်တို့ခွင့်ပြုချက်တောင်းစရာမလိုဘဲနဲ့အကြောင်းကြားစာပေးလိုက်ရင်လည်းဒီစီစမ်းလက်လည်းခွင့်ကိုကျွန်တော်ရမှာဖြစ်ပါတယ်။အဲဒီပုံမှန်ဆက်ရှိအရင်သက်ဆိုင်တော့အခုကတော့လွတ်လွတ်လပ်လပ်ကျွန်တော်တို့ဆိုတော့ဆန္ဒတုတ်ပေါ်ခွင့်တော့ပို့ပြီးတော့ရလာမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။အခုကတော့အဲ့လိုမျိုးအနေထားမဟုတ်ဘဲနဲ့ကျွန်တော်တို့အကြောင်းကြားစာလေးပို့လိုက်ရုံနဲ့ကျွန်တော်တို့စီတန်းလက်လက်ခွင့်ရမယ်အနေထားဆိုတော့ပို့ပြီးတော့လွတ်လပ်လာတယ်လို့ကျွန်တော်မြင်ပါလိုက်တာ
။ဒါကတော့လာရှုမြို့နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆမ်းမင်းပါရှင်။အခုအမျိုးသားလွှတ်တော်အစည်းအဝေးတွေကနေပြီးတော့ကျမတို့ပြည်သူ့လွှတ်တော်အစည်းအဝေးဘက်ကိုလည်းကြည့်ရအောင်ပါရှင်။ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးအတွင်းမှာတော့လျှက်စစ်တပ်အားခွဲယုံတိစောက်ပေးရေးကိစ္စ၊လျှက်စစ်ရေးအားစီမံကိန်းတွေကြောင့်ပြောင်းရွှေ့ကြရတဲ့ပြည်သူတွေနစ်နာကြရအောင်စီမံဆောင်ရွက်ပေးဖို့ကိစ္စတွေအပြင်လယ်ယာမြေလုတ်ပိုင်ခွင့်လက်မှတ်ထုတ်ပေးရေးကိစ္စတခါသမဝရမကထုတ်ပေးတဲ့ချင်းငွေကိစ္စတွေနဲ့အတူလျှက်စစ်ဥပဒေချမ်းတွေနဲ့ဆက်လင်းပြီးတော့ပြင်ဆင်တဲ့အဆိုတွေကိုဆွေးနွေးအတည်ပြုဖို့အတွက်ဒီကနေ့ပြည်သူ့လွှတ်တော်ရဲ့မှာဆုံးဖြတ်ချက်တွေယူခဲ့တာရှိပါတယ်။မနေ့ကဆိုရင်လည်းပြည်သူ့လွှတ်တော်အစိုးရရဲ့အာမခံချက်များနဲ့ကတိကဝတ်များတာဝန်ခံချက်များစီစီရေးကော်မတီကနေပြီးတော့အစိုးရနေဆောင်ရွက်ပေးမယ်လို့ကတိပြုထားတဲ့ကတိကဝတ်1500ကျော်အနက်ကနေပြီးတော့800ကျော်ကိုဆောင်ရွက်ပေးဖို့ကြံနေသေးတယ်ဆိုတဲ့အကြောင်းလွှတ်တော်ကတင်ပြခဲ့ပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးစိုးဝင်းရှင်းပြတာက
အရင်ရင်လွှတ်တော်တွေလည်းလွှတ်တော်မှာကျွန်တော်လွှတ်တော်ကိုယ်စားလှယ်တွေကနေပြောကြတော့ဒေသဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ကြတော့ဝန်ကြီးဌာနတွေကနေပြန်လာဖြေတာရှိတယ်လေနေတဲ့မိကွန်းနေပြန်လာဖြေတဲ့အချိန်မှာဟလာသူတို့ပြန်ပြီးတော့ကြတော့ပြီးခဲ့တဲ့ဖြေခဲ့တဲ့ဟာတွေကဒါကတိကဝတ်အနေနဲ့ဖြစ်သွားတာပေါ့ဖြစ်သွားတဲ့ဟာတွေမှာလက်ရှိကြတော့အဲ့ဓာရီကိုအခုပြန်မေးတဲ့အချိန်ထိအောင်အကောင့်ထဲပေါ်ပြီးတဲ့ဟာတွေကအကျွေးကြံတဲ့သဘောလိုဖြစ်သွားတာပေါ့။တို့တချို့ဟာတွေမှာကြတော့ကျွန်တော်ပြောတာဘတ်ဂျက်ခွင့်ပြုမှရမယ်လုပ်ငန်းတွေလည်းပါတယ်လေ။ပုံမှန်တော့တခါလဲပေးမယ်ဆိုပြီးတော့ပြောခဲ့ပေးမယ်လို့အခုမှကြတော့တချို့ဟာလုပ်ပေးဖို့ဆိုတာမျိုးကဒီတိုင်းလုပ်ပေးလို့ရတာမဟုတ်တဲ့အခါကျတော့တိုင်းဒေသကြီးနဲ့တိုင်းဒေသကြီးအစိုးရနဲ့ဒီပြည်တော်စုလွှတ်တော်နဲ့တခါလဲပြည်တော်စုအစိုးရနဲ့တခါလဲအဲ့လိုလေ။ဟလာဒီနှစ်ခုကြားထဲမှာအကောင့်ထဲပို့ဖို့သူတို့ကြံ့ကြာထားပြီးလည်းရှိပါပါတခါတည်းအဲ့လိုဆိုတော့အကုန်လုံးကတော့ဒီထဲမှာဟိုပြီးချိန်မှလည်းပြီးမယ်ပေါ့
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းပါရှင်အခုအစိုးရကအကောင့်ထဲပို့ပေးဖို့ကြံနေတဲ့ကိစ္စတွေကိုရောအကောင့်ထဲပို့နေပြီဖြစ်ပေမဲ့မပြီးပြတ်သေးတဲ့ကိစ္စတွေကိုပါလွှတ်တော်ကနေတစင်သက်ဆိုင်ရာအစိုးရအဖွဲ့တွေကိုအသိပေးသွားမှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်ရဲ့ဆန္ဒကိုယူပြီးတော့လည်းမှတ်တမ်းတင်ထားတယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကမနေ့ကလွှတ်တော်အတွင်းမှာကြေညာခဲ့ပါတယ်ရှင်